UNHCR ကနိုဝင်ဘာလ23ရက်နေ့ရက်စွဲနဲ့ထုတ်ပြန်ခဲ့တဲ့ကြေညာချက်ထဲမှာဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေအနေနဲ့ဂုံတိတ်ခါရှိရှိလုံလုံခြုံခြုံနဲ့ကိုယ်သဘောဆန္ဒအလျောက်နေရပြန်နိုင်မဲ့အခြေအနေမျိုးကိုမြန်မာအစိုးရဘက်ကဖန်တီးပေးဖို့အဓိကတိုက်တွန်းထားတာပါလောလောဆယ်ရှိနေတဲ့အခြေအနေတွေကလုံလောက်မှုမရှိဘူးလို့လဲ UNHCR အကြီးတန်းတာဝန်ခံကာရိုလင်းဂလော့ကအခုလိုပြောဆိုခဲ့ပါတယ
် And it's a reminder to the world that we believeMyanmar needs to do more, needs to take more action on the
ground. မနက်ငယ်ဘက်ကတိထက်ပိုလှုပ်ဖို့လိုပါတယ်။လက်တွေ့လိုရမှာတွေရှိနေတော့မယ်လို့ကျမတို့ယုံကြည်ထားတာတွေကိုကဘာကတည်အောင်ထပ်ပြီးတော့အသိပေးလိုက်တာပါ။ဒုက္ခသည်တွေအနေနဲ့သူတို့နေရပြန်တဲ့အခါမျိုးမှာအခြေအနေတွေဟာပြောင်းလဲနေပြီဆိုတာကိုယုံကြည်မှုရှိလာအောင်ခိုင်မာတဲ့ခြေလှမ်းတွေလှမ်းဖို့လိုတယ်ဆိုတာကိုအသိပေးတာလည်းဖြစ်ပါတယ်
။ဒါနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံသားရေးဝန်ကြီးဌာနရဲ့အပြည်ပြည်ဆိုင်ရာအဖွဲ့အစည်းများနဲ့စီးပွားရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးချမ်းအေးကတော့ကုလသမဂ္ဂနဲ့သဘောတူထားတဲ့အတိုင်းပူးပေါင်းဆောင်ရွက်နေပါတယ်လို့အခုလိုတုံ့ပြန်ခဲ့ပါတယ
်ဒီ UNHCR နဲ့ UNDP နဲ့ကျွန်တော်တို့ဒီနှစ်ကျော်လတော့လက်မှတ်ထိုးထားတဲ့ MOU ရှိတယ်လေအဲ့ဒီ MOU အရပဲကျွန်တော်တို့က UN နဲ့ပူးပေါင်းဆောင်ရွက်နေတာဆိုတော့အဲ့ဒီအတိုင်းပဲဖြစ်မှာပါဒီ MOU ရဲ့ရည်ရွယ်ချက်ကကျွန်တော်တို့မြန်မာအစိုးရကနေပြီးတော့ဒီကလပ်ပြည်ဆိုရနဲ့ဒီလက်မှတ်ထိုးပြီးတော့ပြန်ခေါ်ဖို့ကိစ္စနဲ့ပတ်သက်ပြီးတော့ UN အနေနဲ့ပြီးတော့မြန်မာအစိုးရအခုညီပေးဖို့ဒီအမွေရည်ရွယ်ချက်ကကျွန်တော်တို့အခုညီပေးဖို့အခုညီပေးဖို့အတွက်ကိုတို့ကနေပြီးတော့အဲ့ဒီပြန်လာမဲ့လူတွေအခြေချနေတဲ့အမှတ်နေရာတွေမှာတို့ကကွင်းဆင်းပြီးတော့တို့ရဲ့ဟိုစတန်အကဲဖြတ်မှုလုပ်တယ်ကွင်းဆင်းပြီးတော့အဲ့ဒီအကဲဖြတ်မှုလုပ်ဖို့ကိုကျွန်တော်တို့ကနေပြီးတော့လွတ်လွတ်လပ်လပ်နဲ့လုပ်ခွင့်ပေးထားပြီးသားဒါပေမဲ့ဘယ်နေရာတွေမှာလုပ်ရမလဲဆိုတာတော့ကျွန်တော်တို့ကခွင့်ပြုတဲ့အတိုင်းလုပ်ရမှာတို့ကလေဆိုတော့ဒီကတော့ကျွန်တော်တို့နဲ့တို့နဲ့ညှိနှိုင်းဆောင်ရွက်ရမယ်လို့ကျွန်တော်တို့ကကျွန်တော်တို့ရဲ့အစီအစဉ်အတိုင်းကျွန်တော်တို့ကတို့ဒီစင်မီဒီစင်ကျွန်တော်ကခွင့်ပြုနေတယ်ကျွန်တော်တို့ကလေအစီအွေတက်ပြီးတော့လေဆိုတော့တရားကျွန်တော်တို့တို့နဲ့ညီတိုင်းပြီးပူးပေါင်းဆောင်ရွက်နေတာအဲ့ဒါခဏတစ်ခုဆိုတော့တော့တို့လိုချင်တဲ့အတိုင်းလဲဖြစ်မှာလဲဖြစ်မယ်အခြေအနေပေါ်မှာတည်ပြီးသွားနေတာပေါ့လေဒီစင်မီဒီစင်သွားနေတယ
်မြန်မာဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားသဘောတူညီချက်အရနိုဝင်ဘာလ15ရက်နေ့ကစပြီးတော့တရက်ကိုဒုက္ခသည်ဦးရေ150နှုန်းနဲ့စုစုပေါင်း2200ကျော်ကိုပထမဦးဆုံးအတုပ်အနေနဲ့လက်ခံသွားဖို့စီစဉ်ထားတာဖြစ်ပါတယ်။ဒါပေမဲ့ဒုက္ခသည်တွေဘက်ကမြန်မာနိုင်ငံပြန်ဖို့ရာစိုးရိမ်တဲ့အတွက်စီစဉ်ထားတဲ့နေ့မှာဒုက္ခသည်တွေတရောင်းမှပြန်သွားခြင်းမရှိခဲ့ပါဘူး။ဒီနေ့ထုတ်ပြန်ခဲ့တဲ့ကုလသမဂ္ဂကြေညာချက်ထဲမှာတော့ဒုက္ခသည်တွေနေရပြန်တဲ့အခါလွတ်လပ်စွာသွာလာခွင့်ရပြီးတော့ကျန်တဲ့ပညာရေးကျန်းမာရေးဝန်ဆောင်မှုတွေကိုလည်းရရှိနိုင်အောင်ဖန်တီးပေးဖို့လိုအပ်တယ်လို့တိုက်တွန်းထားပါတယ်။ပြီးခဲ့တဲ့2019ဩဂတ်စ်လကရခိုင်ပြည်နယ်မြောက်ပိုင်းမှာစစ်တပ်ရဲ့နယ်မြေရှင်းလင်းမှုစစ်ဆင်ရေးအတွင်းရိုဟင်ဂျာမွတ်စလင်9000ကျော်လောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြရတာဖြစ်ပါတယ်ရှင်။